ထိုင်နိုင်ငံတွင်မှာကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းတဲ့ချီတိုးလာနေပြီးမြန်မာရှေ့ပြောင်းလို့သမားတွေအလုပ်လုပ်ကြနေတဲ့စက်ရုံတွေမှာလည်းရာနဲ့ချီချီတဲ့ကူးစက်မှုတွေဖြစ်နေတာပါ။နှစ်ကုန်းပထုံပြီးနဲ့အတွင်းကစက်ပြာလုံးတွေထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ကြနေတဲ့အလုပ်သမားတောင်းရတဲ့မှာတောင်းပုံတစ်ပုံတော့ကကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဆယ်လေးရက တယ
်မတိဘူးကိုဗစ်တွေ့တယ်ဆိုပြီးတော့ညီမတို့အဲ့ဒီဟိုစီကိုဗစ်မှလာမသိဘူးအဲ့ဒီတဲကိုကမ်းမှာညီမတို့အကုန်လုံးတွားထားတာတယ်ဟုတ်တယ်အဲ့ဒီချိန်မှာ60ကိုဖြုတ်လိုက်တယ်ရုပ်သားလေးတွေမပါဘူးရုပ်သားလေးက4ယောက်ပဲပါတယ် main ကလေးတက်တက်ကိုအယောက်60ဖြုတ်လိုက်ဟုတ်ကဲ့တမီးတို့ကိုဗစ်ဖြစ်တယ်ဆိုပြီးတော့တမီးတို့ကျူသွားဝင်ခိုင်းတယ်ကျူသွားဝင်ပြီးတော့တမီးတို့ကျူကနေပြန်လာတယ်နဲ့ကားဝါးနေဆင်းလာတယ်ဆိုရင်မှညီမတို့ဥစားရက်စားတဲ့နေယူလာပြီးတော့အောင်တခါလေးရေးခိုင်းနေပေါ့နော်ဒီလေတန်ရတန်ကျူးညီမတို့ကိုဘယ်လောက်ပေးလဲပြောတာ तू อ่ะအဲ့ဒီခင်မရေးထားတာ3000တမားရှိတယ်5000တမားရှိတယ်8000တမားရှိတယ်မအလို့ဘလို့ရောဘလို့ပြောမလဲစက်ပြာပေါ့စက်ပြာကိုစက်ကနေထွက်လာတဲ့စက်ပြာ3လေးတွေဆိုလို့ရှိရင်ညီမတို့အဲ့တော့ပေးရတယ်ခွက်လေးတွေနဲ့ထည့်ပေးရတယ်ဖားလေးတွေနဲ့ထည့်ပေးရတယ်မဟုတ်ကဲ့အခုညီမတို့ဆိုလို့ရှိရင်တစ်နှစ်ကျော်ပြီ6လပိုင်းတော့ကနော်6လပိုင်းတော့ညီမတို့တစ်နှစ်ပြည့်တယ်တချို့လူတွေကြတော့ဆိုလို့ရှိရင်3 4 5နှစ်တမားတွေလည်းအများကြီးရှိတယ်မ
အလုတ်သမားတွေအနေနဲ့ရုတ်တရက်အလုတ်ပြုတ်ခံရတဲ့အတွက်အလုတ်ကထက်ရှာဖို့လည်းအခက်အခဲတွေကြုံနေရတယ်ဆိုပြီးသူမကပြောပြပါဗျ။အ
လုတ်ကတော့ခက်ခဲရှိတာပေါ့မှာဒီချိန်မှာဒီပပေးပပတ်လည်းမှာကျတော့ဘာမှမလုတ်စမှတ်လို့မရဘူးလေ။ဘာမှမလုတ်စမှတ်လို့မရဘူး။အခုဒီတမီးတို့ရဲ့နားတဝိုက်မှာအကုန်လုံးရောဂါတွေနဲ့ပြန့်နေတယ်။တချို့ကျူဝင်တဲ့စက်ယုံတွေဆိုလို့ရှိရင်လည်းတွေးရလူယုံတွေလည်းတွေးတယ်တပုံကြီးပေါ့နော်။အဲညီမတို့ကအခုဒီလောလောဆယ်ဆယ်တော့ဒီနေရာတဝိုက်မှာဘာမှမလုတ်ရှာလို့မရဘူးဖြစ်နေတယ်။
ကိုဗစ်ကာလအလုတ်ရှားပါးချိန်မှာရုတ်တရက်ကြီးအလုတ်ဖြုတ်ခံရတဲ့အလုတ်သမားတွေကိုထိုင်းဥပဒေအရမျက်နှာကြည့်ပေးတင်ကြောင်းကိုလည်း AAC အလုတ်သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျ။အ
စလိုကထိုင်းနိုင်ငံမှာကျွန်တော်တို့ထိုင်းဥပဒေပါရဆိုရင်အလုတ်သမားခွင့်ရေးအနေနဲ့အဲကျွန်တော်ဒီလားနေတစ်နှစ်ပြည့်မှာအလုတ်သမားတယောက်ဆိုရင်အနည်းဆုံးကတလားသာပေါ့နော်တလားသာအဲကျွန်တော်တို့ဂျပန်30ဆာမျက်နှာကြည့်ပေးရပါတယ်။အဲကျွန်တော်တို့ဒီတစ်နှစ်နဲ့အထက်ဆိုရင်ကျွန်တော်တို့3လားသာစသဖြင့်အစစ်စစ်ပေါ့ငါးလားဆောက်လားဆောက်အဲ့လိုမျိုးကြီးကျွန်တော်တို့အနည်းလိုက်ပေးရတာရှိပါတယ်အခုလို့ပေးတဲ့အမြင့်ဆုံးဆိုတော့အမတန်နေနေပါတလားသာတော့မရှိပါဘူ
းထိုင်းနိုင်ငံအတွင်းမှာကိုဗစ်အတည်ပြုလူနာ4,600,000ကျော်ရှိနေပြီးဒီကနေ့ဇူလိုင်လ23ရက်နေ့မှာအမြင့်ဆုံးကူးစက်သူလူနာအသစ် 14,500 ကျော်ရှိနေပါတယ်အခုလိုမျိုးကူးစက်မှုတွေမြင့်တက်လာနေချိန်မှာလည်းထိုင်းနိုင်ငံတွင်မှာအလုတ်လုတ်ကင်နေကြတဲ့မြန်မာလူသမားတွေလည်းကူးစက်ခံနေရပါတယ်။အခုလိုမျိုးကာလအလုတ်ကင်ရှားပါးနေတဲ့အချိန်မှာပဲအလုတ်သမားတွေအလုတ်ဖြုတ်ခံရတာဖြစ်ပါရဲ့ရှင်။